Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေပြည်ဝင်မြန်မာပိုင်းစီစဉ်2019ခုနှစ်စက်တင်ဘာလ29ရက်တောက်ကြနေညနေ6:00 AM အစီအစဉ်တွေကိုလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကိုအမြန်ဆုံးကန့်ကွက်ဖြစ်ရှင်းမှုကုလသမဂ္ဂတွင်ယမှုချုပ်ကလွန်ညွန်ရေးကောင်စီမှတိုက်တွန်းပြောဆိုလိုက်ပါတယ်။ဟာရီကိန်းမုန်တိုင်းမာရီယာကြောင့်အကြီးအကျယ်ထိခိုက်သွားတဲ့ပေါ်တိုရီကိုကျွန်းမှာအရေးပေါ်လုပ်ငန်းတွေအတွက်အမေရိကန်ဆွေရကစစ်သား9000ပါဝင်လူငယ်1000ဆင်လွတ်ထားပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူချင်ညာပေးမှာပါ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြမယ့်သတင်းလွှာထဲမှာတော
့ I wish to stress there is no ethnic cleansing.And no genocide in Myanmar. Ethnic cleansing and genocide.
မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုမရှိတဲ့အကြောင်းအစုလိုက်အပြုံလိုက်တပ်ဖြတ်မှုမရှိဘူးဆိုတာအလေးထားပြောလို့ကြောင်းလူမျိုးတုံးတပ်ဖြတ်မှုအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတာဟာတိတ်ကိုပြင်းထန်တဲ့ဆွဲချက်ဖြစ်ပြီးပေါ့ပေါ့တတဲမတုံးဆွဲတဲ့ကြောင်းဆိုပြီးလုံခြုံရေးကောင်စီအစည်းအဝေးကိုမြန်မာအစိုးရကိုယ်စားလှယ်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းတုတ်ပြန်ပြောဆိုချက်ဖြစ်ပါတယ်။ပြည်စုံကိုတင်နေပြီးမှနားဆင်ကြရပါမယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကိုအမြန်ဆုံးကန့်ကွက်ဖြစ်ရှင်းမှုကုလသမဂ္ဂတွင်ယမှုချုပ်ကလွန်ညွန်ရေးကောင်စီမှတိုက်တွန်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတဲ့ ARS စွန့်ရအုပ်စုကလွန်ညွန်ရေးကိစ္စကန်တွေကိုအကြမ်းဖက်တိုက်ခတ်ခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း9000လောက်ထွက်ပြေးတဲ့အထိအခြေအနေတွေစိုးရွားလာနေကြောင်းပြောဆိုခဲ့တာ
ပါ။ The situation has spilled into the world's fastest developing refugee emergency and a humanitarian and human rights nightmare.
ဒီကိစ္စတွေကအခြေအနေအရေးပေါ်ဒုက္ခသည်ပြဿနာလူသားရေးဆန္ဒမှုနဲ့လူခွင့်ရေးဆိုင်ရာအိမ်မက်ဆိုးရိမ်တစ်ခုဖြစ်ကမ္ဘာမှာအလင်းမြန်ဆုံးနှုန်းနဲ့ကြီးထွားလာနေတဲ့အကြောင်းအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလွန်ညွန်ရေးကောင်စီမှာပြောဆိုသွားတာပါ။ဒီကိစ္စတွေကပြည်ပခတ်တွေနဲ့ပတ်သက်လို့လွန်ညွန်ရေးကောင်စီမှာတလားအတွင်းတကားပိတ်၃ချိန်ဆွေးနွေးခဲ့ပြီးတဲ့နောက်မနေ့လုံးကတော့ပထမဆုံးချိန်ဖြစ်အများပြည်သူရှေ့မှောက်ဆွေးနွေးခဲ့တာဖြစ်ပါတယ်။အတွင်းရေးမှူးချုပ်ကတော့ဒီကိစ္စတွေမှာဆက်စင်ရေးတွေရပ်ဖို့လူသားရေးဆန္ဒမှုကူညီတွေလွတ်လပ်လပ်ထောက်ပံ့ငွေရှိဖို့နဲ့ဒုက္ခသည်တွေကိုယ်ပေါ်နဲ့ကိုယ်နေရရင်ပြန်နိုင်အောင်စီစဉ်မှုလည်းတိုက်တွန်းခဲ့တာပါ။လွန်ညွန်ရေးကောင်စီမှာမြန်မာနိုင်ငံပေါ်ဖိအားပေးပြောဆိုခဲ့ကြတဲ့နိုင်ငံတကာတန်တမန်တွေကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတော့ရခိုင်ပြည်နယ်မှာလွန်ညွန်ရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေအင်အားအလုံးကျုံတုံးတာတွေကိုကန့်ကွက်ပြောဆိုခဲ့တာပါ။မြန်မာနိုင်ငံကိုစားလွန်ညွန်ရေးကောင်စီမှာရှင်းလင်းတင်ပြခဲ့တဲ့အမျိုးသားလွန်ညွန်ရေးအချက်အလက်ပုဂ္ဂိုလ်ဦးတောင်ထွန်းကတော့မြန်မာဆိုးအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလက်မခံကြောင်းနဲ့လွန်ညွန်ရေးတပ်ဖွဲ့တွေကိုလည်းဥပဒေနဲ့ညီချင်းသုံးဖို့ညွှန်ကြားထားကြောင်းကာကွယ်ပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုလည်းပြန်လည်စစ်စစ်လက်ခံမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံအခြေအနေမှန်တွေကိုကိုယ်တိုင်ကိုယ်ကျောက်လာရောက်လည်လာဖို့ကုလသမဂ္ဂတွင်ယမှုချိတ်ကိုလည်းဖိတ်ကြားလိုကြောင်းပြောကြားသွားခဲ့ပါတယ်။
ရခိုင်ပြည်နယ်ရင်းကလက်တလောဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်နေရက်ဆုံးခွာထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအဆမတန်တင်ဆောင်လာတဲ့ဆလေတစည်းပင်လားပင်လယ်အော်နီမှာကြာရာပြင်းတွေကတိမ်မောက်ခဲ့တဲ့အတွက်လူ90ထက်မနည်းပျောက်ဆုံးနေပြီး20သေဆုံးတယ်လို့ဘင်္ဂလားဒေ့ရှ်ရဲတို့ကတောက်ကြနေမှာအတည်ပြုပြောဆိုတာကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြပါတယ်။တရားရသွားသူ10ဦးထက်မနည်းကိုလည်း Cox's Bazar ကစီယုံတစ်ခုမှကုသပေးနေတယ်လို့ရဲအရာရှိချီလောမမကပြောပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လေစီးပြီးထွက်ပြေးလာမှဆိုးရတဲ့ရာတူတို့ကြောင့်ဆက်လေတိမ်မောက်ခဲ့ရဖြစ်တယ်လို့လည်းသူကပြောပါတယ်။အသက်ရှင်ကျန်းရင်တူအဗ်ဒူဆလာမာကသူတို့ဟာနတ်မြစ်တစ်ဖက်ကမြန်မာနိုင်ငံထဲကမရီပွားရွာကနေထွက်လာခဲ့ကြတာဖြစ်ပြီးဆက်လီထဲမှာလူပေါင်း80လောက်ပါတယ်လို့ပြောပါတယ်။မြန်မာလုံခြုံရေးစခန်းတွေကို ARSA လက်နက်ကင်တွေဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နေမြေရှင်လေးရေးလှုပ်ဆောင်မှုအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူပေါင်း9သိန်းဝန်းကျင်ရှိသွားပြီလို့ကုလသမဂ္ဂကခန့်မှန်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအချိန်အရေးရနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှစက်တင်ဘာလ28ရက်ကြာရာပြင်းနေ့ကတက္ကပွင့်အစည်းအဝေးတစ်ခုပြုလုပ်ခဲ့ရမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကတော့နေဆက်ညင်ပန်းတပ်ဖြတ်မှုကျူးလွန်သူတွေကိုအရေးယူဖို့မြန်မာစစ်ဘက်ကိုလက်နက်ခဲယံရောင်းချတာတွေကိုရပ်ထားဖို့တောင်းဆိုသွားပါတယ်။ဒါဟာမြန်မာစစ်တပ်ကိုပြစ်ဒဏ်ချဖို့အမေရိကန်ပြည်ထောင်စုကပထမဆုံးအကြိမ်တောင်းဆိုသွားတာလည်းဖြစ်ပါတယ်။
ဒီခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်ဝမ်းကြားစိုးရိမ်မှုတွေဖိအားတွေတိုးလာနေကြမှာပဲအမေရိကန်ဆွေရကမြန်မာနိုင်ငံပေါ်ပိတ်ဆို့တံခါးအရေးယူဖို့နဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့အမေရိကန်လွှတ်တော်အမတ်တွေကမနေ့တုန်းကပဲတိုက်တွန်းလိုက်ကြပါရဲ့ ရခိုင်ပြည်နယ်ကပြည်ပခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူ9သိန်းလောက်ရှိနေပြီလို့ကုလသမဂ္ဂရဲ့ခန့်မှန်းချက်ထွက်ပေါ်လာပြီးနောက်မှာပဲအမေရိကန်ပြည်ထောင်စုကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party လွတ်တော်အမတ်တွေကအစိုးရကိုတိုက်တွန်းလိုက်ကြတာပါ။လွန်ခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံရဲ့ Democracy အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့ခံကဏ္ဍကပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့လက်တလုံးရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ပြဿနာမှာတပတ်တလန်းကမကူညီရရှိထားပြီးတာတိုးတက်မှုတွေကိုထိခိုက်နိုင်ကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID အကြီးအကဲ Mark Green တို့ထံပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဒီခိုင်ဒီနယ်မှာလူခွေရေးချုပ်ဖောက်မှုတွေစိုးစိုးဝါးကျူးလွန်ခဲ့ကြောင်းခိုင်လုံတဲ့ဆွဆွဲချက်တွေရှိနေကြကြောင်းကျူးလွန်မှုတွေကိုဖော်ထုတ်ပြီးတန်ခတ်အရေးယူဖို့လည်းတိုက်တွန်းထားပါတယ်။ဒီမှာဆိုအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေလွတ်လပ်လပ်ပေးရနိုင်အောင်ခွင့်ပြုဖို့နဲ့အမေရိကန်အစိုးရအနေနဲ့လည်းအကူအညီထောက်ပံ့တွေတိုးမြှင့်ဖို့တိုက်တွန်းထားပါတယ်။ဒီခိုင်ဒီနယ်ကအချက်အလက်တွေကိုမြန်မာဆန်ဆန်ကန်တွယ်ဖြစ်ရှင်းမှုပြက်ကွက်ခဲ့မယ်ဆိုရင်ရရှိအကျိုးဆက်တွေဟာဒေသတွင်းနဲ့တကမ္ဘာလုံးကိုပါရက်ခတ်လာနိုင်ကြောင်းလည်းအမေရိကန်ထက်လွတ်တော်မှတ်တွေကသတိပေးထားကြတာပါအမေရိကန်ဆိုရတာဝန်ရှိသူတွေထံပေးပို့ရစာကိုလက်မှတ်ရေးထိုးခဲ့သူ22ဦးထဲမှာတော့ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်ထက်လွတ်တော်မှတ်ဘန်ကာရင်ထက်လွတ်တော်လက်နက်ကန်တပ်ဖွဲ့များရဲ့ကော်မတီဥက္ကဋ္ဌဂျွန်မက်ကိန်းတို့လည်းပါဝင်ကြပါတယ်ရှေ့သတင်းပတ်ထက်မှာလည်းအမေရိကန်အောက်လွတ်တော်နိုင်ငံခြားရေးကော်မတီကရွန်ဂျာချက်တဲဆိုတဲ့ခေါင်းစဉ်နဲ့ကျန်းမာဝယ်တစ်ခုလုပ်ဖို့စီစဉ်ထားပြီးမကြာခင်ကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှိတောင်အရှာရေးရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီလည်းတက်ရောက်ထွက်ဆိုမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
အင်အားပြင်းဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်သွားလို့အကြီးကျယ်ထိခိုက်ပျက်စီးသွားတဲ့ပေါ်တိုရီကိုကျွန်းမှာအပြည့်အစီရှင်းလင်းရေးတွေလုပ်ကိုင်ဖို့တပ်သား 9,000 အပါအဝင်လူဝင်အား 10,000 စီလုထားတယ်လို့သမ္မတအင်ဂျီရောကပြောပါရယ်ဗီဂျီးနီးယားပြည်နယ်အခြေစိုက်စခန်းကကရင် 10,000 ဆန့်ဆေးရုံပါတဲ့အမေရိကန်စစ်သင်္ဘောကွန်ဖော့တ်ကိုလည်းပေါ်တိုရီကိုကျွန်းစီဒီကနေ့တောက်ကြနေမှာစီလုထားဖို့ရှိပါရယ်ပေါ်တိုရီကိုကျွန်းမှာရှိတဲ့ဆေးရုံပေါင်း69လုံးမှာလက်ရှိလက်ပတ်နေတဲ့ဆေးရုံပေါင်း44လုံးရှိတယ်လို့အမိမြေလုံခြုံရေးအကြံပေးတွန်ဘော့ဆတ်ကပြောပါရယ်စက်တင်ဘာလ19ရက်နေ့ကဝင်တိုက်သွားတဲ့ဟာရီကိန်းမုန်တိုင်းမာရီယာကြောင့်အကြီးအကျယ်ဖြစ်စီသွားတဲ့ပေါ်တိုရီကိုကျွန်းကိုကုညီကယ်ဆယ်ရေးတွေတိထက်မြအောင်ပို့မပေးဘူးဆိုပြီးတော့ထရမ့်အစိုးရအဖွဲ့ကိုဝေဖန်ရင်းသမားတွေကဆွဆွဲပြောဆိုနေတာပါမုန်တိုင်းကြောင့်ကျွန်းပေါ်ကအဆောက်အုံတွေပြိုကျဆက်သွယ်ရေးတွေပြတ်တောက်ပြီးတော့လက်စစ်တပ်အပိတ်စိတ်အောင်ဟောင်းကြီးလည်းပျက်စီးသွားခဲ့ရပါတယ်လာမယ့်အင်္ဂါနေ့မှာတော့မုန်တိုင်းတန်တင့်ပေါ်တိုရီကိုနဲ့အမေရိကန်ပိုင်း Virgin Island ကိုသမ္မတထရမ့်တွားရောက်ကြည့်ရှုမှာဖြစ်ပါတယ်
ဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်မြန်မာဘာသာစစ်စစ်ရဲ့တောက်ချောင်းညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာတရုတ်နိုင်ငံကိုဒုတိယကျင်းခီးစဉ်ဖြစ်သွားရောက်ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်ပေါ်အပြင်းထန်ဆုံးဖိအားပေးရမှာတရုတ်စိုးရဲ့ပူးပေါင်းဆောင်မှုရရှိနိုင်မှုကြိုးပမ်းမှာဖြစ်ကြောင်းလည်းအမေရိကန်ဆိုရတောင်းရှိသူတွေကပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုဝင်ဘာတရုတ်နိုင်ငံခီးစဉ်မတိုင်မီသွားရောက်မဲ့ဝန်ကြီး Tillerson ဟာဝါရှင်တန် DC ကနေမထွက်ခွာခင်မနေ့တုန်းကတရုတ်ဒုတိယဝန်ကြီးချုပ်လူယောင်တောင်းနဲ့တွေ့ဆုံပြီးနှစ်နိုင်ငံလူလူရှားဆက်ဆံရေးအပါအဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ရေးကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပညာရေးဝန်ကြီးဘက်စီဒေဗော့စ်ကပါဝင်ဆွေးနွေးခဲ့တဲ့မနေ့ကတွေ့ဆုံမှုအတွင်းမှာတော့နှစ်နိုင်ငံလူငယ်ကြောင်းသားဖလှယ်ရေးစီစဉ်တွေကိုလည်းဆွေးနွေးခဲ့ကြတာပါ။မြောက်ကိုရီးယားကနေကြောင်မီတွေတန်တပ်တွေရိုင်းခဲတပ်တွေရိုင်းနဲ့ပင်လယ်ဇာတွေတရုတ်နိုင်ငံကိုတင်သွင်းမှုတွေရပ်တန့်မှုလည်းအမေရိကန်ကအနီးကပ်တိုက်တွန်းနေတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဝန်ကြီးကိုဖြတ်တောက်ဖို့ကြိုးပမ်းရမှာမြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဖက်ဖြစ်တဲ့တရုတ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုတွေဟာအဓိကကျတဲ့အကြောင်းလဲအမေရိကန်ကပြောဆိုထားတာဖြစ်ပါတယ်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂိုဒီရှူအနေကစစ်အခြေစိုက်စခန်းတစ်ခုကိုတောက်ကြနေမှာအယ်ရှာဘပ်စစ်သွေးကြွတွေအသေးခံကားပုံးတွေနဲ့စတင်ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်စစ်တပ်တွေ RPG rocket launcher တွေနဲ့တခြားလက်နက်ငယ်တွေကင်ဆောင်ထားတဲ့တိုက်ခိုက်သမားတွေဝင်ရောက်စီးနင်းခဲ့ပါတယ်။မိုဂိုဒီရှူမြို့ရဲ့အနောက်တောင်ဘက် 58 km အကွာဘယ်ရီမြို့အနီးကစခန်းကိုစစ်သွေးကြွတွေဝင်တိုက်ခဲ့ကြတာဖြစ်တယ်လို့ Lower Shabelle ဥဒေတာအုပ်ချုပ်ရေးမှူး Ibrahim Aden Najat ka VOA Somalia ဌာနကိုပြောပါရယ်အခြေစိုက်စခန်းကိုစစ်သွေးကြွတွေကမနက်၄နာရီခွဲလောက်မှာဝင်တိုက်ခဲ့တာပါအစိုးရတပ်ဖက်ကပြန်လည်တိုက်ခိုက်ခဲ့ကြပေမဲ့စစ်သွေးကြွတွေကဒုတိယအကြိမ်မြောက်ထပ်ပြီးဝင်တိုက်ခဲ့တာကြောင့်အပြန်အလှန်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ Najat ကပြောပါရယ်အဲ့ဒီစခန်းထဲကိုစစ်သွေးကြွတွေဝင်ရောက်မစီနင်းခင်မှာပဲပောက်ကွဲပစ္စည်းအပြစ်ပါတဲ့ကားနှစ်စင်းကိုအသေးခံဘုံဘွယ်သမားနှစ်ဦးကဖောက်ခွဲခဲ့ကြတာဖြစ်တယ်လို့ El Shabab တို့ကပြောပါရယ် စစ်သွေးကြွတွေကအစိုးရတပ်သားအတော်များများကိုတပ်ဖြတ်ခဲ့တယ်လို့စစ်က၅စီအပါဝင်စုစုပေါင်းက၁၀စင်းကိုလည်းတင်ယူခဲ့တယ်လို့ပြောဆိုပါရယ် Reuters သတင်းဌာနကတော့အစိုးရတပ်သား15ဦးကြာဆုံးတယ်လို့ပြောပါရယ်
ဒီသရွေးနိုင်ငံတွေနဲ့မာမိတ်ဆက်ဆံရေးခံမအောင်ရည်ရွယ်ပြီးအိန္ဒိယအာဖဂန်နစ္စတန်နဲ့ကတ်တာနိုင်ငံတွေကိုတွားရောက်ခဲ့တဲ့အမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်မနေ့တုန်းကပဲအမေရိကန်ကိုပြန်လည်ထွက်ခွာလာပါတယ်။ခီးစဉ်နောက်ဆုံးနေ့ဖြစ်ဝင်ရောက်ခဲ့တဲ့ကတ်တာနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့ကတ်တာနိုင်ငံဟာစိန်ခေါ်မှုတွေရင်ဆိုင်နေရပြီးမဲ့အမေရိကန်နဲ့စစ်ပတ်ဆိုင်ရာဆက်ဆံရေးတွေအထူးကောင်းမွန်နေကြောင်းပြောဆိုသွားပါတယ်။ကတ်တာနိုင်ငံနဲ့တခြားအာရဗ်လေးနိုင်ငံကြားတန်တမာရေးပြဿနာကိုကြိုတင်သတ်မှတ်ချက်တွေမထားဘဲဆွေးနွေးညီနိုင်မှုကတ်တာဆော်ဘွားရှိခ်တမ်မင်ဘင်ဟာမက်အယ်သနီကုလသမဂ္ဂထူထောင်ရေးကမင်ကွန်းမှာထပ်မံတိုက်တွန်းခဲ့ပြီးရပိုင်းအတွင်းမှာပဲကတ်တာနိုင်ငံကအယ်ဥဒေးကလီတက်စကန်ကိုဝင်းကြီးမတစ်ရရှိသွားခဲ့တာပါ။ယူအန်ရဲ့နိနိခက်ခက်ဆက်ဆံမှုတွေအစိုးရဝါရီတွေကိုအားပေးထောက်ခံမှုဆွဆွဲချက်တွေနဲ့ကတ်တာနိုင်ငံပေါ်ဆက်ဆံဖြတ်ဖို့ဆော်ဒီအာရေဗျအီဂျစ်ဘာရိန်းနဲ့အာရဗ်စော်ဒီဝါများပြည်အောင်စု UAE ကစွန်လာထဲမှာကြေညာထားပါတယ်။ကုလသမဂ္ဂထူထောင်ရေးကကျင်းပနေစဉ်ကတ်တာဆော်ဝါနဲ့တီးတန့်တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အာရဗ်နိုင်ငံတွေကြားအငင်းပွားနေရတယ်ကိုနည်းနည်းဆက်ဆံဖြစ်ရှင်းနိုင်လိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောဆိုခဲ့တယ်လို့ဂျာဝင်ညီနိုင်ပြည်ကိုလည်းကန့်လန့်ခဲ့တာပါ။ကတ်တာနိုင်ငံခီးစဉ်မတိုင်မီရရှိခဲ့တဲ့အာဖဂန်မှာမနေ့ကပြောက်တဲ့လိပ်စာချုပ်ဖွဲ့နေတိုးကြီးကဘုံချကြီးရန်စတိုဒန်ဘတ်နဲ့အတူကန်တာပြည်နယ်ကိုအမေရိကန်ကာကွယ်ဝင်ကြီးဆက်ရောက်ခဲ့ပြီးတဲ့နောက်လေတက်ချီနယ်စခန်းမှာအမေရိကန်နဲ့နေတိုးစစ်တီတွေကိုတွစ်ဆုံပြီးဆွေးနွေးပွဲတစ်ခုလည်းကျင်းပခဲ့ပါတယ်။အာဖဂန်မှာပြည်ခတ်တွေဆုံးသတ်ဖို့တာလီဘန်တွေနိုင်ငံရေးအရဆွေးနွေးညီနိုင်မှုတွေမှာပါဝင်လာဖို့ဖိအားပေးပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့နေတိုးတွင်းမှုချုပ်နဲ့အတူထပ်လောင်းအတည်ပြုခဲ့ကြောင်းလည်းအမေရိကန်ကာကွယ်ဝင်ကြီးမက်တစ်ကကြေညာရက်ထုတ်ပြန်ပြောဆိုထားပါတယ်။
မြောက်ကိုရီးယားနိုင်ငံရဲ့မစ္စိုင်းတုံးကြီးအစီအစဉ်ကိုတစ်ကဘာလုံးကပြစ်တင်ဝေဖန်တဲ့ချိန်မှာပဲအမေရိကန်ပြည်ထောင်စုဖက်ကလည်းမြောက်ကိုရီးယားအပေါ်ချမ်းခတ်ပိတ်ဆို့မှုတွေထပ်ပြီးတင်းကျပ်စွာချမှတ်ဖို့လှုံ့ဆော်နေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နွန်အစိုးရအဖွဲ့အပေါ်ဖိအားစစ်တွေထပ်ပေးဖို့နိုင်ငံတကာမဟာမိတ်တို့နဲ့ထရမ့်အစိုးရတို့ပူးပေါင်းဆောင်ရွက်နေတယ်လို့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆူဇန်သွန်သွန်ကလွှတ်တော်ကော်မတီကိုပြောပါရတယ်။မြောက်ကိုရီးယားအရေးကိုသံတမန်ရေးနီအီလန်အရညီညာစွာအဖြေရှာလို့ကြောင်းဒီလိုညီညာစွာအဖြေရှာရမှာအပြင်းအထန်ဖိအားပေးခြင်းဟာအကောင်းဆုံးဖြစ်မယ်။နောက်ဆုံးအခွင့်အရေးဖြစ်မယ်လို့ထင်မြင်ကြောင်းနဲ့ဒီလိုတန်တမာရင်းနေအရာလောက်ကင်ဖို့လိုအပ်လာပြီဆိုရင်လည်းအဲ့ဒီအခြေအနေမှာပြောင်းလဲပြင်လဲဖြစ်ဖို့လိုမယ်လို့ဆူဇန်ကပြောပါတယ်။မြောက်ကိုရီးယားဘက်ကဟိုက်ဒရိုဂျင်ဘုံကိုယူဆရတဲ့စံတမ်းမှုတစ်ခုကိုဒီလအစောပိုင်းမှာပြုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်ခဲ့တာပါ။ပိတ်ဆို့ဒဏ်ခတ်မှုအစ်စ်တွေကိုအပြေအဝလုပ်မယ်ဆိုရင်တော့မြောက်ကိုရီးယားကိုတင်သွင်းနေတဲ့လောင်စာဆီတွေကို၃ပုံ၃ပုံအထိရှော့ချမှာဖြစ်တယ်လို့ဓာတ်ဆီဒီဇယ်နဲ့လောင်စာတင်မမှုတွေကိုလည်းတဝက်အထိရှော့ချသွားမှာဖြစ်ပါတယ်။တဘာဝတွင်းထွက်တန်းငွေတွေနဲ့တခြားအစားထိုးလောင်စာဆီတွေကိုလည်းအပြေအဝပိတ်ပင်ကန့်သတ်သွားမှာဖြစ်ပါတယ်။
အင်းဒီနိုင်ငံရဲ့စီးပွားရေးချက်ချမွန်ပိုင်းမြို့ကယထာလန်ဂုံးကျော်တရားတစ်ခုပေါ်မှာဒီကနေ့လူသွားလူလာများခြင်းလူအုပ်နင်းမိရာကလူပေါင်း22ယောက်ထက်မနည်းတည်ဆုံးပြီး20ကျော်ဒဏ်ရာရသွားပါတယ်။တည်ဆုံးသူအရေအတွက်ကပိုတိုးလာနိုင်တယ်လို့လည်းအင်းဒီနိုင်ငံမီးရထားဌာနပြောဝေးရသူကပြောဆိုထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့မြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှဆွေးနွေးချက်တွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေအရရနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှစက်တင်ဘာလ28ရက်ကြာတာပတင်းတွေကတကဖွင့်အစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ်ဒီအစည်းအဝေးအတွင်းအတွင်းရင်းမှုချုပ်ကကောင်စီကိုအစီရင်ခံစာတင်ပြတယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကလည်းရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးသူတို့ရဲ့စိုးရိမ်ချက်တွေနဲ့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုတာတွေကိုအတီးတီးပြောဆိုသွားကြပါတယ်။ဒီပြောဆိုချက်တချို့ကိုကောင်တုံစုစည်းပြီးကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင်။
မြန်မာအရေးလူညိုရင်းကောင်စီအစည်းအဝေးအဖွဲ့မှာရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်ကအရင်ဆုံးအစီရင်ခံတင်ပြတဲ့အထဲဩဂုတ်လ25ရက်နေ့မှာအာရဂန်ရူဟင်ဂျာဆာဗေးရှင်းအာမေကမြန်မာလူညိုရင်းတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးကြတဲ့ကဆိုရင်လက်ရှိအခြေအနေဟာတဖြည်းဖြည်းချင်းယိုယွင်းလာနေတဲ့အကြောင်းနဲ့အဲ့လိုတိုက်ခိုက်တာကိုသူ့အနေနဲ့ပြစ်တင်ရှုတ်ချရဲဆိုတာထပ်ပြီးပြောသွားပါတယ်။အဲ့ဒီအချိန်ကလေးကစားလို့ဒုက္ခတဲ့ရေပေါ်အခြေအနေလူသားပေးဒုက္ခနဲ့လူအခွင့်အရေးဆိုင်ရာဆိုးရွားတဲ့အခြေအနေတစ်ခုအဖြစ်ကမ္ဘာပေါ်မှာအလင်းမြန်ဆုံးနှုံးနဲ့ပြောင်းလဲဖြစ်ပေါ်လာတယ်လို့အရေးမှုချုပ်ကထောက်ပြပါတယ်။အဲ့ဒီနောက်မြန်မာအာဏာပိုင်တွေအနေနဲ့လုပ်ငန်းစဉ်၃ခုကိုချက်ချင်းလည်ငင်းလှုပ်ဆောင်ဖို့သူကတောင်းဆိုသွားပါတယ်
။ I continue to call on the Myanmar authorities to take three immediate steps. First, to end the military operations. Second, to allow unfettered access for humanitarian support.
မ
မြန်မာအနာဝိုင်းနေအနေနဲ့ဒီခြေလမ်း၃ရပ်ကိုချက်ချင်းအေးအေးယူဆောင်ရွက်ဖို့ကျွန်တော်ဆက်လက်တိုက်တွန်းပါတယ်။ပထမကစစ်စင်ရေးတွေကိုဆုံးသတ်ဖို့ဒုတိယချက်အနေနဲ့လူသားချင်းစာနာမှုထောက်ကူတွေကိုအဟံတာကင်းရှင်းစွာပေးနိုင်ခွင့်ပြုဖို့တတိယကဒုက္ခသည်တွေကိုဘေးကင်းစွာမိမိတို့သဘောလျောက်ဂုဏ်သိက္ခာရှိရှိနဲ့လုံလောက်တဲ့အချိန်တွေပေးပြီးတော့သူတို့ရဲ့နေရင်းအရာတွေကိုပြန်ခွင့်ရရေးအာမခံဖို့ဖြစ်ပါတယ်
။ကုလသမဂ္ဂဆိုင်ရာကြီးဒိန်တန်ဖွဲ့ရဲ့ဒုတိယအမြဲတမ်းကိုယ်စားလှယ်ဂျိုနသန်အယ်လန်ကမြန်မာအာဏာပိုင်တွေအနေနဲ့လက်ရှိပြဿနာကိုပြင်ဆင်တာမှာတမိုင်းအမှန်ဘက်ကရပ်တည်ပြီးဖြစ်ရှင်းမလားလူမျိုးရေးကောင်စီကအရေးယူလုံဆောင်တာကိုရင်ဆိုင်မလားဆိုတာမြန်မာအာဏာပိုင်တွေကိုမေးခွန်းထုတ်သွားပါတယ
် This crisis now casts a deep shadow over Burma's international reputation on its leaders and its military
လက်ရှိပြည်ပကဟာနိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာအပြင်မြန်မာခေါင်းဆောင်တွေနဲ့မြန်မာစစ်တပ်ပေါ်အရေးမဲကြီးထင်စေတာဖြစ်ပါတယ်မြန်မာအာဏာပိုင်ဒီအနေနဲ့တမိုင်းမှာဘလို့ရပ်တည်မလဲဆိုတာအစုံအဖြတ်ပေးကြရမယ့်အချိန်ရောက်နေပါပြီ။အကြမ်းဖက်မှုကိုအဆုံးသတ်ပြီးအရက်သားတွေကိုအကာအကွယ်ပေးတာလူအခွင့်အရေးကိုစောင့်ရှောက်ကာကွယ်မလားလူသားချင်းစာနာမှုအထောက်အကူကိုကုလသမဂ္ဂအပါအဝင်အဖွဲ့အစည်းတွေကိုအကူအညီပေးခွင့်ပြုမလားဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့ဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်မလားလက်ရှိပြဿနာအဖြေရှာဖို့ကိုဖီအာနန်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုလိုက်နာမလားဒီအချက်တွေကိုဖော်ဆောင်ဖို့ညှင်းနေမယ်ဆိုရင်မြန်မာနိုင်ငံဟာလမ်းမဘက်မှာရပ်တည်တဲ့နိုင်ငံအဖြစ်တမိုင်းအတင်ခံရမှာဖြစ်ပါတယ်ဒီလိုဖြစ်ခဲ့ရင်လုံခြုံရေးကောင်စီအနေနဲ့ဆက်လက်အရေးယူဖို့အဆင်သင့်ဖြစ်ရပါမယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးနီကီဟီလီကတော့နှိမ့်ဆက်ညှဉ်းပန်းတပြတ်မှုကျူးလွန်သူတွေကိုအရေးယူဖို့မြန်မာစစ်တပ်ကိုလက်နက်ခံရန်ရောင်းချတာတွေရပ်ထားဖို့တောင်းဆိုသွားပါတယ်
The actions needed now to resolve this crisis are very clear. First, the Burmese military must respect human rights and fundamental freedoms. Those who have been accused of committing abuses should be removed from command responsibilities
immediately. ချက်ချင်းတာဝန်ကနေရပ်ဆိုင်ပြီးသူတို့ကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းဥပဒေအရသူတို့ကိုအရေးယူကြရမှာဖြစ်ပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုလက်ရှိလက်နက်ရောင်းချနေတဲ့နိုင်ငံမှန်သမျှလည်းစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်အရေးယူမှုတွေပြီးစီးတဲ့အထိလက်နက်ရောင်းချမှုအားလုံးတို့ကိုဆိုင်းငံ့ရပါမယ်
။ဒီတွင်နဲ့အမေရိကန်တို့ပြောသွားတဲ့အထက်မှာလက်ရှိအခြေအနေနဲ့ပတ်သက်လို့မြန်မာဆွေးရပိုင်းနဲ့စစ်ဖက်ပိုင်းသတင်းမီဒီယာတွေကနေထုတ်လွှင့်ဖော်ပြနေတာတွေကိုထောက်ပြဝေဖန်သွားသလိုအဲ့ဓာရီကိုရပ်ဖို့လဲတောင်းဆိုသွားပါတယ်။အစည်းအဝေးတယောက်တဲ့တရုတ်တံဖွဲ့ရဲ့ကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်ကလုံဆောင်နေတာကိုချီးကျူးသွားတယ်လို့မြန်မာဆွေရကအပြည်ပြည်ဆိုင်ရာချက်ချင်းဒီအဖွဲ့ ICRC အပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလုံဆောင်နေတာကိုလည်းကြိုဆိုတယ်လို့ပြောပြီ
း The international community should encourage and support dialogue and communication between the two countries.so that they can properly address the mass exodus of Muslim populations.
မွတ်စလင်လူဦးရေအများအပြားဘင်္ဂလားဒေ့ရှ်ပြည်ထွက်ပြေးခိုလုံတာကိုစနစ်တကျကင်တွယ်ဖြေရှင်းနိုင်ရေးအတွက်ဒီနှစ်နိုင်ငံကြားဆွေးနွေးပြောဆိုတာနဲ့ဆက်သွယ်တာကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အားပေးထောက်ခံသင့်ပါတယ်
။ဒက်ရှိချင်းတွေကိုကင်တွယ်ဖြေရှင်းတာနဲ့ဆက်စည်လေ့လာတဲ့နေရာမှာထိမ့်ထိမ့်ထိမ့်ထိမ့်ရှိဖို့နဲ့မျှမျှတတရှိဖို့တက်ဆိုင်သူတွေကိုရောပြင်ပကပတ်သက်နေသူတွေကိုပါတောင်းဆိုပါတယ်လို့ရုရှားတံမကြီးဗက်စီလီနေဗန်ဇီယာကရုရှားဘာသာစကားနဲ့ပြောပြီးအင်္ဂလိပ်ဘာသာနဲ့စကားပြန်ကပြောပေးသွားပါတယ်
။ We need to be a very careful when we wield such notions as genocide and ethnic cleansing. We need to focus on practical assistance to the government of Myanmar and Bangladesh as we look for a solution to this.
လူမျိုးတုံးတပြတ်မှုနဲ့လူမျိုးတုံးတပြတ်မှုဆိုတဲ့ဝေါ်ဟာရတွေကိုသုံးစွဲပြောဆိုတာမှာတိတ်ကိုသတိထားဖို့လိုပါတယ်။ဒီခက်ခဲပြီးရှုပ်ထွေးတဲ့ကိစ္စကိုအပြန်အလှန်လေးစားမှုပေါ်အခြေခံပြီးဖြေရှင်းဖို့ကြိုးစားရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကိုလက်တွေ့အကူအညီပေးရေးကိစ္စအာရုံစိုက်ဖို့လိုပါတယ်။ဘယ်လိုအကြမ်းဖက်လို့ရမျိုးကိုမဆိုအခြေအနေကိုမီးထိုးပေးမဲ့ဘယ်လိုအပြောဆိုမျိုးကိုမဆိုဘယ်ဘက်ကမှမလုပ်အောင်ကျွန်တော်တို့တားဆီးဖို့လိုပါတယ်လို့ရုရှားတံမတ်ကြီးကပြောသွားပါတယ်။ဒီလိုညွှန်ရင်းပေါင်းစည်းအစည်းအဝေးကိုမြန်မာအစိုးရကိုစားတယောက်ခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူညွန်ရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတုံ့ပြန်ပြောဆိုတဲ့အထက်မှာတော့နိုင်ငံတကာတိုင်ဝမ်ရဲ့စိုးရိမ်ချက်တွေကိုနားလည်တဲ့အကြောင်းဦးစားပေးပြောသွားပါတယ်။အဲဒီနောက် ARS ရဲ့အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တခြားလူမျိုးစုတွေထိခိုက်ဒေဒီရတာတွေကိုထောက်ပြသွားပြီးအကြမ်းဖက်ဝါဒကိုပြစ်တင်ရှုတ်ချသွားပြီးတော့ကုလသမဂ္ဂတွင်မှုချုပ်နဲ့ဂျန်နဲ့ကိုယ်စားလှယ်အဖွဲ့တွေကပြစ်တင်ရှုတ်ချကြောင်းပြောဆိုတာကိုလည်း ကျိုးစိုးကြောင်းပြောသွားသလို
I wish to stress there is no ethnic cleansing and no genocide in Myanmar. Ethnic cleansing and genocide are serious charges.And they should not be used lightly.
ညီမနိုင်ငံမှာလူမျိုးတွေစပ်ဖြတ်မှုဆိုတာမရှိပါဘူး။အစုလိုက်အပြုံလိုက်စပ်ဖြတ်မှုဆိုတာမရှိဘူးဆိုတာကျွန်တော်အလေးထားပြောလိုပါတယ်။လူမျိုးတွေစပ်ဖြတ်မှုအစုလိုက်အပြုံလိုက်စပ်ဖြတ်မှုဆိုတာတွေဟာစိတ်ကိုပြင်ထန်တဲ့ဆွဲချက်တွေဖြစ်ပြီးပေါ့ပေါ့တန်တန်မဆုံးဆွဲသင့်ပါဘူး။ရခိုင်ပြည်မှာဖြစ်နေတာကိုဥပဒေနဲ့အညီအရင်ဆုံးသတ်တာမျိုးတရားရုံးကဆန့်စစ်လေ့လာတာမျိုးမလုပ်ဖက်လူမျိုးတွေစပ်ဖြတ်မှုအဖြစ်သမဘီမိမိတို့ရဲ့အမြင်ကိုစိတ်ခံစားချက်ကလွှမ်းမိုးစေမယ်ဆိုရင်ဒါဟာကျွန်တော်တို့ခရဲ့ဝန်ရဲ့ဝယ်မှတ်ချက်စကားဖြစ်သွားပါလိမ့်မယ
်လူခွင့်ရေးချိုးဖောက်မှုအလုံးအကြမ်းဖက်လို့ရအလုံးကိုပြစ်တင်ရှုတ်ချကြောင်းစစ်စင်ရေးတွေလှုပ်ဆောင်တာမှာလူညိုရင်းတပ်ဖွဲ့တွေအနေနဲ့လိုက်နာလှုပ်ဆောင်ရမယ်ပြဋ္ဌာန်းချက်တွေနဲ့အညီအတိအကျလိုက်နာလှုပ်ဆောင်ဖို့ညွှန်ကြားထားကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောထားတာကိုလည်းဦးတောင်းထွန်းကထပ်ပြောသွားပါတယ်ဒင်္ဂလာဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံရေးလုပ်ငန်းစဉ်ကိုအခြေမူရေးစတင်ဖို့ပြင်ဆင်ထားပြီးဖြစ်တဲ့ကြောင်းဒီကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အရင်ကပူးပေါင်းဆောင်ရွက်မှုတို့အခုလည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းဦးတောင်းထွန်းကအလေးထားပြောသွားသလိုကိုဗီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင်အထည်ဖော်ဖို့လုပ်နေတာကိုလည်းပြောသွားပါတယ်အစိုးမှာတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာကိုဦးတောင်းထွန်းကအထူးအလေးထားပြီးထောက်ပြပြောဆိုသွားပါတယ
် At this critical juncture in the life of our young democracy It is imperative that the international community join hands with us to ensure that democracy takes firm root and that we will succeed.
General Nangaya Nunadhe democracy atwa aku lo aye chi de chain nyu ma democracy akai ma amit twe bi yakhain pi ne san ma ka Myanmar ta nangan lo go ngain yan ti ngain phom phyo aw ti saut de niya ma nangan daga atai wai a ni ne general ne atu duwa pu paung lo saung bo sait go aye chi ba de.ဒီနီလန်ဒီသားလေးရင်ရခိုင်ပြည်နယ်ကပြဿနာကိုကျွန်တော်တို့ဖြေရှင်းနိုင်မဲ့တစ်ခုတည်းသောနီလန်ဖြစ်ပါတယ်
။လာမယ့်တနင်္လာနေ့မှာမြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်မြောက်ပိုင်းမှာကိုယ်တိုင်လေ့လာဖို့အစိုးရကစီစဉ်ထားတာကိုဦးတောင်းထွန်းကထည့်ပြောသွားသလိုကုလသမဂ္ဂဗင်မှုချုပ်နဲ့လက်ထောက်ဗင်မှုချုပ်တို့ကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်ဖို့လည်းဖိတ်ကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်တန်မတ်ကြီးမာဆုဒ်ဘင်မိုမန်ရဲ့ပြောဆိုချက်တွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာကျန်နေတဲ့ရိုဟင်ညာတွေကိုအပြည့်အဝကာကွယ်ပေးဖို့အတွက်မြန်မာနိုင်ငံထဲမှာကုလသမဂ္ဂကကြီးကြပ်တဲ့ဘေးကင်းလုံခြုံရေးစုံတတ်မှတ်ပေးဖို့ထည့်ပြောသွားပါတယ်။ဒါအပြင်ထွက်ပြေးသွားသူတွေကိုပြန်လည်စစ်ဆေးလက်ခံရေးကိစ္စဘင်္ဂလားဒေ့ရှ်ရဲ့သဘောထားကိုပြောသွားတာမှာတော့
For this Bangladesh prefers joint verification in the presence of international observers. The forcibly displaced Myanmar nationals should return to their places of original abode in safety.security and dignity
ဒီကိစ္စအတွက်နိုင်ငံတကာလေ့လာသူတွေရှေ့မှာပူးတွဲစစ်ဆေးတာကိုဘင်္ဂလားဒေ့ရှ်ကပို့ပြီးလိုလားပါတယ်နေအိမ်တွေကနေထွက်ပြေးခဲ့ရတဲ့မြန်မာနိုင်ငံသားတွေသူတို့ရဲ့မူရင်းနေရာတွေစီကိုဘေးကင်းစွာလုံခြုံစွာနဲ့ဂုဏ်သိက္ခာရှိစွာပြန်သွားရတဲ့မှာတယ်ကျွန်တော်တို့ဝန်ကြီးချုပ်ကကုလသမဂ္ဂအထွေထွေညီလာခံမေကွန်းမှာပြောခဲ့တာကိုဒီနေရာမှာကျွန်တော်ပြန်ပြီးကိုးကားပြောပြခြင်းပါတယ်ဒီအကြက်တဲဟာမြန်မာနိုင်ငံမှာအကြောင်းရင်းခံပြုတာဖြစ်ပြီးဖြည့်ရှင်းရမယ့်နည်းလမ်းကိုလည်းမြန်မာနိုင်ငံမှာပဲရှာဖွေရမှာဖြစ်ပါတယ်
အစည်းအဝေးတွင်ပြောသွားကြတဲ့တန်တမန်တွေအကုန်လုံးကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကိုချီးကျူးပြောဆိုသွားကြသလိုနောက်ထပ်အကူအညီတွေလိုအပ်နေတာကိုလည်းထောက်ပြပြောသွားကြပါတယ်တန်တမန်အားလုံးဤပါဘုံတူညီစွာပြောသွားတာကတော့တိုက်ခိုက်တာတွေကိုရပ်ဆိုင်းဖို့လူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိဘေးကင်းပြုဖို့နဲ့အိုးရင်ဆွန့်ထွက်ပြေးသွားသူတွေကိုကိုယ်သဘောနဲ့ကိုဘေးကင်းလုံခြုံဂုဏ်သိက္ခာရှိစွာနေရပ်ပြန်ခွင့်ပြုဖို့ဆိုတာတွေပဲဖြစ်ပါတယ်ဒါအပြင်မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်အာဆီယံအဖွဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုဗီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအမြန်ဆုံးအကောင်အထည်ဖော်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။လူမျိုးရေးကောင်စီရဲ့အောက်တိုဘာလအလဲကျဥက္ကဋ္ဌကပြင်းထန်နိုင်ငံဖြစ်ပြီးအောက်တိုဘာလ၁ရက်နေ့မှာအလဲကျဥက္ကဋ္ဌတာဝန်ဆယူတာနဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒွန်းမှုချုပ်အောင်ကိုဗီအန်နန်ကိုဖိတ်ခေါ်ပြီးဒီအကြောင်းထပ်ပြီးပြောဆိုမယ့်အကြောင်းဒီနေ့တမ်မကြီး François Delort ကလည်းပြောသွားပါတယ်။လူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲမှာအများအားဖြင့်ဖွဲ့ဝင်9နိုင်ငံထဲကပြင်သစ်၊ဗြိတိန်နဲ့ American အလဲကျအဖွဲ့ဝင်နိုင်ငံတွေထဲက Egypt, Kazakhstan, Senegal နဲ့ Sweden စုစုပေါင်း9နိုင်ငံကတောင်းဆိုတာကြောင့်ကုလသမဂ္ဂဒွန်းမှုချုပ်ကအခုလိုအစည်းအဝေးတင်ပြပြီးဆွေးနွေးကြတာပါ။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်ခြားဆောင်ရဲကင်းနဲ့စစ်တပ်စခန်းတွေကိုမြန်မာအစိုးရကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားတဲ့ အာဆာရူဝင်ကြောင့်အဖွဲ့ကတိုက်ခတ်ပြီးတဲ့နောက်ပိုင်းတပ်မတော်ကစစ်ဆင်ရေးတွေလုပ်ခဲ့ပါတယ်။နောက်ဆက်တွဲဖြင့်ရာပေါင်းများစွာသောလူတွေသေဆုံးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေထွက်ပြေးတာလူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေထက်လာတာစတဲ့အခြေအနေတွေနဲ့အတူနိုင်ငံတကာကဝေဖန်ပြောဆိုတာတွေမြင့်တက်နေချိန်မှာပဲအခုလိုမျိုးလူညိုရင်းကောင်စီမှာမြမအရေးတကဖွင့်ဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးတင်ပြချက်တွေကိုကုချကျော်သိန်းကောင်းနှုတ်တင်ပြခဲ့တာဖြစ်ပါတယ်အခုတော့စနေနေ့ညတိုက်ရိုက်လှိုင်းမှဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်တော်ရရှင်များရှင်ဒီမနက်ငယ်မှသာမကတကဘာလုံးကအာယုံဆိုင်နေတဲ့ရခိုင်ပြည်နယ်အချက်တွေဟာခွင့်မျိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အတိတ်တဲ့မျိုးကောက်ကြပါတယ်အနာတိဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်။စနေနေ့ညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းအစီအစဉ်ကတိုက်ရိုက်လေလိုက်ဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ဒီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်နှစ်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line to meter 24 25နဲ့90တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်ချင်းချက်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
်။ဒီအပြင် Hurricane Monsoon မာရီယာတန်အကြီးကျယ်ခံခဲ့ရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာရေးပေါ်လုပ်ငန်းတွေအတွက်တသား9000ပါဝင်လူဝင်အား10000လွတ်ထားတဲ့အကြောင်းအမေရိကန်သမ္မတအင်ဂျီနီယာကပြောပါရယ်ဂရင်း1000ဆန့်စေယုံပါပါရယ်အမေရိကန်စစ်သည်မကွန်ဖော့ကိုလည်းပေါ်တိုရီကိုကျွန်းစီကိုဒီနေ့မှဆေးလွတ်သွားဖို့ရှိနေပါရယ်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ကမတိမငြိအခြေအနေတွေကိုအမြန်ဆုံးကိုက်တွယ်ဖြစ်ရှင်းဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ကလူညုံရေးကောင်စီမှတိုက်တွန်းပြောဆိုသွားပါရယ်ပြီးခဲ့လာတဲ့ ARS အစိုးရအုပ်စုကလုံခြုံရေးကိစ္စကဏ္ဍကိုအကြမ်းဖက်တိုက်ခတ်ခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း9000လောက်ထွက်ပြေးတဲ့အထိအခြေအနေတွေဆိုးဝါးလာနေကြောင်းလည်းပြောဆိုသွားခဲ့တာပါ။ဒီခိုင်ပြည်နယ်ကအခြေအနေအရေးပေါ်ဒုက္ခသည်ပြဿနာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအိမ်မက်ဆွေးရေးတစ်ခုအဖြစ်ကမ္ဘာမှာအလင်းမြန်ဆုံးနှုံးနဲ့ကြီးကားလာနေကြောင်းလည်းအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကလုံခြုံရေးကောင်စီမှာမှတ်ချက်ပေးပြောဆိုခဲ့တာပါ။ဒီခိုင်ပြည်နယ်ကပြည်ပကတိအတွင်းကနေထွက်ပြေးလာကြတယ်လို့ဆိုရဲရိုညာဒုက္ခသည်တွေကိုအစမတန်တင်ဆောင်လာတဲ့ဆက်လီစီဘင်္ဂလားပင်လယ်ော်မှာမနေ့ကတိမ်မောက်ရွာကလူ90ထက်မနည်းပျောက်ဆုံးနေပြီးလူ20သေဆုံးသွားကြောင်းရဲတပ်ဖွဲ့ကတီပီကိုကပ်ပြီးရိုက်တာသတင်းကဖော်ပြလိုက်ပါတယ်။ဒဏ်ရာရသူ10ဦးထက်မနည်းကိုလည်းကော့ခ်ဆက်ပဇာစီယုံမှာကုသပေးနေကြောင်းဒေသခံရဲရရှိသူကိုကုကပ်ဖော်ပြထားတာပါ။ဒီကပြည်နယ်ကအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာတိုင်ဝမ်ကြားစိုးရိမ်မှုတွေဖိအားတွေတိုးလာနေချိန်မှာပဲအမေရိကန်ဆွေးရကမြန်မာနိုင်ငံပေါ်ပိတ်ဆို့တံခါးရေးယူဖို့နဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့အမေရိကန်ထက်လွတ်တော်အမတ်တွေကမနေ့ကတိုက်တွန်းလိုက်ကြပါတယ်။ကုလသမဂ္ဂအမေရိကန်ပြည်ထောင်စုကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ Republican နဲ့ Democrat ပါတီကလွတ်တော်အမတ်22ယောက်ကအဆိုရကိုတိုက်တွန်းလိုက်ကြတာပါ။
တရင်ချင်းချက်ကိုကိုအောင်လုံးကြေညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကကိုရင်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Riggs ဖြစ်ပါတယ်ကျွန်မရှာဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်လုံးချိန်ညနေ6နိုင်ခွဲနဲ့9နိုင်အထိ line to meter 1969တို့ကနေထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.